မြန်မာနိုင်ငံတောင်ပိုင်းကကျွန်းကျွန်းပေါ်မှာရောက်နေတာတရင်ဖက်ပေါင်းများစွာကြားနေပြီဖြစ်တဲ့ရွှေပြောင်းဝင်ရောက်သူတရားကျော်ကိုမြန်မာရတကနေတွေ့ခဲ့တယ်လို့နိုင်ငံပိုင်တရင်ဌာနကဒီကနေ့ပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းဆွန်းတနင်္လာနေ့ဒေသကမ်းလွန်ပင်လယ်ပြင်ဒေသမှာအမျိုးသားတရား2ဦးကိုမြန်မာရတကနေကယ်တင်ခဲ့တယ်လို့ Global New Light of Myanmar တရင်စာမှာဖော်ပြထားတာပါအဲ့ဒီလူတွေအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးတချို့ကသူတို့ကိုအတင်းချက်ခေါ်လာတာလို့ပြောကြတယ်လို့တချို့ကတော့မလေးရှားမှာအလုပ်လုပ်ဖို့ပို့ပေးမယ်ဆိုပြီးလူမောင်ခုတ်ကူးသူတွေကဖျားယောင်းသွေးဆောင်ခဲ့တာလို့ပြောကြကြောင်းသတင်းမှာဖော်ပြထားပါတယ်သူတို့ကိုကျွန်းပေါ်မှာဂျူနာအစောပိုင်းကပစ်သွားတာဖြစ်ပြီးဂျူနာကုန်နဲ့ဇူလိုင်လ12ရက်နေ့ကျမှတွေ့ခဲ့တာလို့သတင်းကဆိုပါတယ်သူတို့ကိုလောလောဆယ်ဘယ်မှာထားတယ်ဆိုတဲ့အသေးစိတ်ကိုတော့သတင်းထဲမှာဖော်ပြမထားပါဘူးထိုင်းနိုင်ငံကလူမောင်ခုတ်ကူးသူတွေကိုပြင်းပြင်းထန်ထန်စတင်နှိမ်နှင်းခဲ့တဲ့မေးလနှောင်းပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကနဲ့မြန်မာနိုင်ငံကလို့ပြောတဲ့ရိုဟင်ဂျာမွတ်စလင်တွေအများစုပါတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေဟာအရှေ့တောင်အာရှနိုင်ငံတွေမှာရောဒေသရင်းရေပြင်တွေမှာပါလူမောင်ခုတ်ကူးသူတွေရဲ့ဆွန့်ပစ်တာတွေခံခဲ့ရတာပါမြန်မာရေတပ်ကလေစီးပြေးဒုက္ခနဲ့စုစုပေါင်းတထောင်နီးပါးကိုမြန်မာရေပြင်တဝိုက်မှာကယ်တင်နိုင်ခဲ့ပြီးအများစုဟာဘင်္ဂလားဒေ့ရှ်ကလာတဲ့ရွှေပြောင်းဝင်ရောက်သူတွေဖြစ်ကြောင်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်သားကစခန်းတွေကိုပို့ဆောင်ပေးခဲ့တာပါဒီရွှေပြောင်းဝင်ရောက်သူတွေကိုနှစ်နိုင်ငံစလုံးကလုံလားတဲ့ပုံမပြတဲ့အတွက်လူခွင့်ရေးဖွဲ့တွေကစိုးရိမ်နေကြတာဖြစ်ပါတယ်အခုလောလောဆယ်မှာဘင်္ဂလားဒေ့ရှ်နိုင်ငံက150ကိုပဲလက်ခံသေးတာဖြစ်ပြီးကျန်သူတွေကတော့နေဆက်စခန်းတွေမှာပဲရှိနေပါသေးတယ်